ရခိုင်ပြည်နယ်ကအထောက်ပံ့လိုအပ်နေသူတွေအတွက် WFP ကမ္ဘာစားနပ်ရိက္ခာအစီအစဉ်ကလာစဉ်အစားအသောက်နဲ့ငွေသားထောက်ပံ့မှုကိုအခုသတင်းဘက်ကစပြီးတော့ပြန်ပေးနေပါပြီ။စစ်တပ်အာဏာသိမ်းခဲ့ပြီးနောက်ပိုင်းအကူအညီပေးတဲ့အစီအစဉ်တွေ3လနီးပါးကြာရနာခဲ့ရပြီးတဲ့နောက်အခုလိုအထောက်ပံ့တွေပြန်ပေးလာတာဖြစ်ပါတယ်။၃လကြာအထောက်ပံ့မရခဲ့လို့အတော်လေးနေရေးစားရေးအခက်အခဲတွေဖြစ်နေကြသူတွေကဒီလိုအကူအညီကိုမြန်မြန်ရရှိဖို့မျှော်လင့်နေကြတာဖြစ်ပါတယ်။ရန်ကုန်ကလာတဲ့သတင်းကိုတော့အလိမ္မာကတင်ပြပေးပါမယ်။
ကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ကရခိုင်ရှမ်းကချင်ချင်းစတဲ့ဒေသတွေကအခုအညီအလွန်လိုအပ်နေတဲ့မိသားစုတွေကိုလာစဉ်စားနပ်ရိက္ခာနဲ့ငွေသားထောက်ပံ့မှုပေးခဲ့ပါတယ်။စစ်တပ်အာဏာသိမ်းပြီးနောက်ဇူလိုင်လကစလို့ရခိုင်ပြည်နယ်မှာအဲ့ဒီအထောက်ပံ့အစီအစဉ်ရပ်သွားခဲ့တာပါ။အခုတော့ဒီသတင်းဘက်ကစပြီးအထောက်ပံ့ပေးတဲ့အစီအစဉ်ရခိုင်မှာပြန်စနေပြီလို့ WFP ကသတင်းထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်တွင်ကကြောက်တော်မြောက်ဦးရသိတောင်မြေပုံစတဲ့မြို့နယ်တွေမှာရှိတဲ့ဒုက္ခသည်စခန်းတွေမှာ WFP ရဲ့စားနပ်ရိက္ခာနဲ့ငွေသားထောက်ပံ့မှုမရတာ3လနီးပါးရှိပြီဖြစ်ပါတယ်။ဒုက္ခသည်တွေဟာခုလိုအဖွဲ့အစည်းတွေရဲ့ထောက်ပံ့မှုတွေအပေါ်မျှော်ကိုအားထားနေရတာဖြစ်တယ်လို့မြောက်ဦးမြို့ဖျားပေါ်စစ်ဆောင်စခန်းတာဝန်ခံဦးမောင်ဖြူချေက VOA ကိုပြောပါတယ်။
ဒီကြောင့်ဆက်မှာရတော့ဟိုအလုတ်ကန်လေးအစီအစဉ်ကြီးလေဒီအလုရှင်ပြည်စုတွေကပြည်တာလည်းပဲသူတို့ကအားကိုးနေရတယ်ဆိုတော့ဟိုပြောတာပေါ့ပြောတာပေါ့ခွန်ကပြောပါလေအလုတ်ကန်လေးလည်းမရှိဘူးဆိုတော့ခက်ခက်ပို့ရှိတာပေါ့
ရခိုင်ပြည်နယ်ဒုက္ခသည်တွေအတွက်လူတယောက်ကိုလာစဉ်ငွေကြေးတထောင်ခွဲနှုန်းနဲ့ WFP ကထောက်ပံ့ပေးတာပါအထောက်ပံ့ကိုမျှော်နေရတဲ့ဥညိုသားဦးကလည်းအထောက်ပံ့တွေမရတော့တဲ့ချိန်အတော်လေးဒုက္ခရောက်တယ်လို့ပြောပါတယ်
။ဘုရားတရားရှိသောပြည်သူရှိသူတော်ရတော်လုံးဝအဆင်မပြေပါဘူး။ဒီခေတ်ကျန်နေတာပဲဆာလုံးဝဆင်မပြေဘူး
။အခုအထိတော့သူတို့နေတဲ့စစ်ပေးဒုက္ခတဲ့စခန်းကို WFP ရဲ့အထောက်ပံ့တွေမရသေးပါဘူး။ဩဂတ်လမကုန်းကအထောက်ပံ့တွေပြန်ပေးမယ်လို့ WFP ကပြောထားကြောင်းမြောက်ဦးဒုက္ခသည်စခန်းတာဝန်ခံဦးသိန်းရွှေမြက်ကပြောပါတယ်
။တို့တို့စိတ်မဲ့တွေရောတို့ထောက်တော့ထောက်တော့ရှိပါတယ်ကျွန်တော်တို့ကန်လာလို့ရှိပါတယ်ဒါပေမဲ့ဒီကမှလည်းဒီဆယ်လက်ပန်းဆယ်လက်ပန်းတစ်ခုလည်းမင်းတို့ကိုဒါပေမဲ့ရောက်တော့မြောက်ကျွန်တော်တို့စခန်းမှာဒုက္ခသည်တွေအကုန်လုံးဒုက္ခရောက်နေရတယ်ဆိုတာနေနေဒီစီကတော့အမြောက်ကြည့်ပါပဲသူတို့ဒီ WF ကထပ်မှန်တာလောက်နဲ့လေကျွန်တော်တို့လုံောက်တာတော့မဟုတ်လေကြပါဘူးကျွန်တော်ကဒါလေးနဲ့သူတို့ဒုက္ခတွေတကမြားပြီးစောနေရတာလေ
ရခိုင်ပြည်နယ်မှာ2018ခုနှစ်ကရခိုင်နဲ့မိုးစလင်တွေကြားဖြစ်ခဲ့တဲ့လူမျိုးရေးအခြေခံတဲ့ပဋိပက္ခတွေ2018အကုန်ပိုင်းကစဖြစ်ခဲ့တဲ့စစ်တပ်နဲ့အေးအဖွဲ့တို့ကြားတိုက်ပွဲတွေကြောင့်တိမ့်နဲ့ချီတဲ့ဒုက္ခသည်တွေဟာပြည်တွင်းဒုက္ခသည် IDB စကန်တွေစစ်ဘေးဒုက္ခသည်စကန်တွေမှာခိုးလုံနေကြရဆဲဖြစ်ပါရဲ့ရှင်